ကျွန်တော်အချင်းချင်းနဲ့ဆွေးနွေးလိုတဲ့အကြောင်းရင်းကတော့ Reuters သတင်းတောက်နှစ်ယောက်အယူခံတက်တဲ့ကိစ္စနဲ့ပတ်သက်ပါတယ်။ဒီအမှုဟာစကတဲ့ကအစ်တန်မမြောက်တဲ့အမှုဆိုပြီးတော့တချို့ကသုံးသပ်ကြပါတယ်။ဆိုတော့ဒီအမှုဖြစ်ခဲ့တာနဲ့ပတ်သက်ပြီးတော့အချင်းချင်းဥပဒေကြောင်းအရဘလောက်မှန်မှန်ကန်ကန်စီရင်စစ်ဆင်ခဲ့တယ်လဲဆိုတာအချင်းသုံးသပ်ပြပါခင်ဗျာ
။အဲပထမစဆွဲသူတွေကတောက်လျှောက်ကျွန်တော်တို့အဖွဲ့ရောင်းရှိနေညာနဲ့ဥပဒေအထောက်အကူညာအဖွဲ့ရဲ့ရည်တည်ချက်ကတော့သတင်းမီဒီယာသမားကိုသတင်းမီဒီယာဥပဒေနဲ့ပဲအရေးယူရမယ်။ဒီရှိုးဝါချက်ဥပဒေဆိုတာအင်္ဂလိပ်လက်ထက်ကပြဋ္ဌာန်းခဲ့တဲ့အထူးဥပဒေဖြစ်တော်လဲတဲ့အထူးဥပဒေရင်းတူရင်သတင်းမီဒီယာဥပဒေလည်းအထူးဥပဒေပဲ။ဥပဒေနှစ်ရတူလို့ရှိရင်1983ခုနှစ်စကမ်းများဖို့ဆိုရင်ဥပဒေရနောက်ကျတဲ့ဥပဒေဖြစ်တဲ့သတင်းမီဒီယာဥပဒေကထွားမိုးတယ်။ဒါကြောင့်မလို့ရှိုးဝါချက်ဥပဒေနဲ့သတင်းမီဒီယာသမားကိုအရေးယူလို့မရဘူးလို့ကျွန်တော်တောက်လျှောက်ရက်တည်ကြပါတယ်။11မီဒီယာအမှုမှာလည်းဒီတိုင်းရက်ပါတယ်ကျွန်တော်တို့ကပန်းပန်းရသဇကြီးအမှုနဲ့စွဲလို့မရဘူးသတင်းမီဒီယာဥပဒေနဲ့ပဲစွဲရမယ်ဆိုတဲ့ဥစ္စာကိုအခုတမရကတော့လက်ခံလိုက်ပြီးတော့အိုက်တိုင်ညွှန်ကြားလိုက်ပါတယ်ခင်ဗျာ
နောက်တစ်ခါအချက်လက်ပိုင်းအရာရောဒီသတင်းနောက်နှစ်ဦးပြုလုပ်ခဲ့တဲ့လုပ်ရက်တွေဟာသူတို့ကိုယ်တိုင်တကယ်တမ်းပြမှုကိုကျွလွန်ခဲ့တဲ့လုပ်ရက်လို့ပေါ်လွင်ထင်ရှားပါသလားခင်ဗျာစစ်စစ်တဲ့အခါအ
ဲ့ဒါကတော့စစွဲဆိုတဲ့ကလွဲနေတဲ့အခါကျတော့အဲဒုတိယပိုင်းကိုကျတော့မလွဲမချုံသာပြောရမယ်ဆိုရင်တော့ဒီရင်းမြာသမားတွေကိုအချိုးဝချက်ဥပဒေနဲ့ပဲရင်းယူတဲ့အခါမှာတကယ်မတတ်နိုင်တော့ဘူးငါတို့ကတော့ပြောလို့တော့မနိုင်တော့ဘူးမနိုင်တော့တဲ့အတူတူကဲသူတို့တရေလိုဘက်ကစစ်စစ်ချက်တွေကိုစောင့်ကြည့်တယ်ပြီးတော့မှပဲအကဲဖြတ်တော်မယ်ဆိုပြီးတော့ကျွန်တော်တို့ကဒီလိုပဲစိတ်ကိုလျှော့ထားလိုက်ပါအဲ့မှာတရေလိုဘက်ကိုစစ်တဲ့အခါမှာတရေလိုဘက်ကတက်တည်ကြရန်တာဝန်ဘယ်မှာပြည့်ရင်းသွားလဲဆိုတဲ့အခါကျတော့ဒီရဲမှုမိုးကြော်နိုင်ကနေပြီးတော့သူကသူ့ကိုအဲ့လိုမှလုတ်ပြန်ပြီးတော့ဝါလုံးကိုထောင်ချောက်မဆင်လို့ရှိရင်သူ့ကိုဖြုတ်ပြင်မယ်အေးယူမယ်ထောင်ချပြင်မယ်လို့ရဲမှုချုပ်ကသူ့ကိုအမိန့်ပေးလို့လောက်ရပါတယ်တကယ်ကြတော့အဲ့လူကြီးကတကယ်ကိုကျူးလွန်လာမဟုတ်ဘူးအဲ့လူကြီးဘာမှလုပ်တာမဟုတ်ဘူးသူကလည်းခိုင်းလို့သာလောက်ရတာပဲဆိုတော့အဲ့ဒီမှာထွက်လိုက်တဲ့အခါမှာအဲ့ဒီမှာပြတ်တော်တာပဲဗျာနောက်တစ်ချက်ကလည်းအဲ့ဒီမှာရဲတက်ကြက်ကြီးရှိတယ်ကြာခေမောင်လေးဆိုတာသူ့ကိုရုံးရှည်ကိုမပို့တန်ဘူးဗျာကဲတင်းလိုပြပြတ်တယ်ဘယောက်ကမှမသိဘူးလေကဲသိပါဦးဗျာအဲ့တော့အဲ့လောက်ရုံးကြီးချင်းပြည့်ဖြစ်တဲ့အမှုကြီးဖြစ်တဲ့အကြောင်းမလို့ကျွန်တော်ကတော့ရာတော့တော့နိုင်ငံရေးရာတော့တာမဟုတ်ဘူးလုံးဝဒီအမှုကပြည့်နေတဲ့အမှုဖြစ်တယ်ဆိုတာကိုကျွန်တော်ကအတိအကျပြောနေပါလေဗျာ
ဟုတ်ကဲ့ဒါကြောင့်လည်းပဲလူတွေကဒီအမှုရဲ့နောက်ွယ်မှာအာဏာပိုင်တွေရှိနေတယ်အာဏာပိုင်ဆိုတာမှာအထူးသဖြင့်တပ်မတော်ပိုင်းကမကြိုက်လို့ဒီလူတွေကိုထောင်ချခြင်းလို့ဒီအမှုကဒီတိုင်းဖြစ်နေရတယ်လို့သုံးသပ်ကြပါတယ်နိုင်ငံတကာပြောကြတယ်ဆိုတော့အဲ့ဒီဟာနဲ့ပတ်သက်လို့ဦးကြီးမြင့်သူတို့ပြောတာလွန်တယ်လို့ထင်ပါလားခင်ဗျာ
အဲ့ဒါနဲ့ပတ်သက်လို့တော့ဒီလိုရှိတယ်ဗျာကျွန်တော်တို့တတ်တဲ့ပတ်သက်လာတဲ့အမှုတွေကိုကတော့များသောအားဖြင့်နော်တရားရုံးကြီးကအပြစ်ပေးတာများပါတယ်နော်ရခိုင်နှုံးပြည်ပဲဆိုတာဘာလို့ပြောရင်တော့ဒီလိုတွေဘာလို့ဖြစ်ရလဲဆိုတဲ့အခါကျတော့ဟိုတရားသူကြီးချုပ်ကိုယ်နဲ့ကတက်ကလာတာကြသူ့ဘုံမူကြီးကလာတာဖြစ်တယ်နောက်ပြီးတော့ဦးတန်းရှင်ကိုယ်တိုင်ခန့်နေခဲ့တဲ့လူတွေဖြစ်တယ်ပေါ့နော်တရားရတဲ့အဲ့တော့သူကလည်းပဲလက်ရှိရတအစိုးရအနေနဲ့ခန့်နေတာလည်းမဟုတ်ဘူးကြသူ့ကိုဒါမျိုးဒီနေ့ဗမာပြည်အခြေအနေကတပ်ပေါ်မှာပဲတရားဌာနကသစ္စာရှိတယ်ဟလားအဲ့ဒီပေါ်မှာပဲလိုက်လာတယ်သွားတွေ့ရတယ်အခုသမရာကြီးတက်လာတဲ့အခါကျတော့ဒီလူတွေကအားတက်လာပြီးတော့သမရာကြီးကိုအားကိုးကျင်တဲ့စိတ်တော်ရှိတာပေါ့ကတော့လေအခြေခံအကြောင်းတွေအားလုံးနဲ့အခုဝါလုံးလို့ဒင်းတော့တရားပြေးဆာမှာတော့တက်ကဲအလိုကြပဲတရားစီရင်ကလိုက်တယ်လို့ကျွန်တော်ကတော့အဲ့လိုပဲဩဇာမကင်းတော့ဘူးဆိုတာအဲ့ဒီမှာစပြီးတော့ကျွန်တော်တို့ကတန်မြာရှိတော့တာပေါ့ဗျာ
နောက်ထပ်ကပြည်တံချမှတ်လိုက်တဲ့အခါမှာလည်းပဲအဲ့ဒီပြည်တံစီရင်တဲ့အထက်မှာပေါ်ပြထားတဲ့ပြမှုဆိုတာကသူတို့ဆွဲဆိုကြတာနဲ့မတူဘူးထပ်ပြကြပါသေးတယ်ဟုတ်ပါလား
ဟုတ်ပါတယ်အစဆွဲတုန်းကပုံမှန်နဲ့တကယ်သုံးသပ်ပြီးချလိုက်တဲ့အခါနေကဟိုမတူဘူးပြင်လေလွဲနေတာလည်းရှိတယ်အဲ့ဒါတော့ဥပဒေချက်လက်ရလွဲနေတာလည်းရှိပါတယ်ခင်ဗျာအဲ့တော့ဒီဟာချင်းချင်းပြောရင်တော့ဒီလိုတွေဘာလို့ဖြစ်ရလဲဆိုတဲ့အခါကျတော့တရားစီရင်ရေးကွာကိုမလွတ်လပ်ဖဲနဲ့မလွတ်လပ်ဘူးဆိုတော့ဟိုကပြောတာကြောက်ပြီးတော့အကြောက်တရားနဲ့အဂတိတရား၄ပါးမှာဘရားဂတိနဲ့ကျောက်ပြီးတော့လှုပ်လိုက်တယ်လို့ကျွန်တော်တို့ကဒီလိုပဲမှတ်ယူပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်ကျွန်တော်ဒီမှာဂျက်ဖြတ်မေးခြင်းနဲ့ကိစ္စတစ်ခုရှိပါတယ်တရားဥပဒေကြောင့်ရတော့စိတ်မဆိုင်ဘူးပေါ့ကြာဒါပေမဲ့ဒီနေရာမှာလူတို့သဘောထားတချို့ကလည်းပဲဒီကိစ္စဟာအမျိုးသားရေးနဲ့ပတ်သက်တယ်ဘာညာပေါ့လေသူတို့ဟာသူတို့အတိတ်ပဲဖွင့်ရပြီးတော့ဒီသတင်းနောက်တွေကိုအပြစ်တင်တယ်တည့်ရက်လှုပ်ရက်ကမှန်တယ်ဆိုတဲ့ပုံစံမျိုးနဲ့လည်းပဲတွေ့ရတဲ့လူရှိပါတယ်ဒီလိုကိစ္စမျိုးတွေကိုတော့တရားဥပဒေသမားတွေကထက်သွင်းစဉ်းစားသင့်ပါလားခင်ဗျာ
เออตะคู่ออกชื่อเลยเปียကျွန်တော်တို့อ่ะဗမာနိုင်ငံမှာနေတဲ့အခါကျတော့လူမှုသဘောထားကိုလည်းလေ့လာရတာပေါ့ဗျာဘာဖြစ်လို့လဲဆိုတော့ကျွန်တော်ဒီဥပဒေကလည်းပဲအချက်လက်နဲ့လည်းမကင်းဘူးပေါ့ဗျာဥပဒေကဥပဒေတစ်ခုတည်းမဟုတ်ဘူးအကြောင်းချင်းကအချက်လက်နဲ့ facts နဲ့ law နဲ့နှစ်ခုရှိတာ哦အဲ့တော့ facts နဲ့ပတ်သက်လို့ ကျွန်တော်တို့ကစဉ်းစားတဲ့အခါကျတော့လူလူရဲ့ခင်မိချက်ကပါလေဆိုတဲ့အခါကျတော့တချို့ဒါပြအယူဆပြင်းထန်တဲ့လူတွေပေါ့အထူးသဖြင့်အစိုးရောက်တဲ့လူတွေကပါလေဆိုလို့ချင်းအာဒီဘီဇင်းတီးလုပ်တဲ့ဥစ္စာကိုဘာဖြစ်လဲအဲ့ဒါကိုဒီကောင်ကြီးကဖော်ထုတ်ရလားဒီကောင်ကြီးကနိုင်ငံခြားသားကြီးစားနေလားအဲ့လိုစိတ်ဓာတ်တည်နေလုံနေတာကိုတွေ့တဲ့အခါကျတော့ကျွန်တော်လည်းအတော်စဉ်းစားရတယ်ဗျအာဒီဟာကလည်းဟုတ်တော့ဟုတ်တယ်ဘာမှမဆိုဘူးငါတို့ချီမှာလာပြီးတော့ဘင်းဘီဘီရဲ့လွှမ်းမိုးမှုတွေကိုရာမီအဆက်ဆက်နဲ့ပြဿနာဖြစ်ခဲ့တာဆိုတော့ကျွန်တော်တို့ပြောရဆိုရတော့အတော်သတိထားပြောရတယ်အခုကျွန်တော်ပြောနေကြတာပါပဲနော်ဒါကျွန်တော်ကကျွန်တော်သိသိချာချာဆန်းစစ်ပြီးတော့မှပြောနေရတာပေါ့ဗျာရှင်းရှင်းပြောရှင်းရှင်းရှင်းနောက်ကြည့်ပြီးတော့ပြောနေရတယ်ဟုတ်အဲ့သို့တော်လည်းပဲဥပဒေနဲ့ကြည့်မယ်ဆိုရင်တော့အရင်လိုကတက်ပြေကောင်းစွာမပြနိုင်ဘူးတရားခံဘက်ကကောင်းစွာထုကြည့်နိုင်တယ်ဆိုလို့ရှိရင်ကျွန်တော်စီရင်ထုံးနေရတရားခံဟိုပဲပူဇော်ပေးရမယ်သူ့ကိုတက်ညာရမယ်လို့အဲ့လိုစီရင်ထုံးနေရှိတဲ့ကြောင့်မလို့တရားလိုဘက်ကကျွန်တော်တို့ကမထောက်ခံကြီးဖြစ်ပါလေခင်ဗ
ျဆိုတော့အခုရှေ့ဆက်ပြီးကြည့်မယ်ဆိုရင်သူတို့အယူခံတင်ထားတဲ့ကိစ္စအယူခံတင်တဲ့ကိစ္စမှာတချို့ကလည်းပြောတယ်အယူခံကလည်းပဲတရားစီရင်ရေးဒါ judicial process ပြီးအောင်သွားပြီးတဲ့အခါမှာဥထိုရေးအကြီးကဲနိုင်ငံတော်အကြီးကဲဖြစ်တဲ့သမ္မတကသူ့ကိုပြစ်ဒဏ်လွန်ရင်းခွင့်ပေးနိုင်တယ်လို့တချို့ကဖွဲ့စည်းပုံပုံမှန်204ကိုထောက်ပြပြီးတော့ပြောကြပါတယ်ဒါပေမဲ့တချို့ကလည်းပဲမဟုတ်ဘူးအဲ့မှာ204ကာကြီးအီးရသမ္မတကဂျာဝင်ပြီးတော့လွန်ရင်းခွင့်ပေးနိုင်တယ်လို့ပြောကြပါတယ်ဒီကိစ္စနှစ်ခုမှပဲဟာပို့ပြီးတော့မှန်ကန်ပါလေခင်ဗျာ
အာသမ္မတအချိန်မွေးလွန်ရင်းချက်လောက်ပေးနိုင်မှာလေဗျာမိခဲ့တဲ့တာလကတော့မြောင်များစွာလည်းရှိပါတယ်အများကြီးလည်းဥပဒေစိန်လက်ထက်မှာလွတ်ပြဲပါလေဗျာအဲ့လိုသမ္မတရဲ့အာဏာတရားစီရင်နေစေအမှုတွေတော့မဟုတ်ပဲလွတ်ပြဲလို့နောက်ကျသူတို့ကပြန်ပရိအုပ်ရတယ်ဟာဒါတော့အုတ်ချိုးရဝင်းဆွတ်ဖက်သလိုဖြစ်နေပြီဆိုပြီးတော့ပြန်ပရိအုပ်ပါတယ်တော့တရားစီရင်နေစေအမှုမှာအပစင်ကျချပြီးတဲ့ဘယ်အမှုကိုမဆိုတမတာကအာဏာရှိပါတယ်ဗျာသူလုံးမျက်စုံပေးခွင့်ရှိပါတယ်နော်ဒါတော့အတိကြပါပဲ
ဆိုတော့အခုကိစ္စမှာတော့တမနာကပေးလိမ့်မယ်ထင်ပါလားတမနာဟာဥပဒေသမားတယောက်လည်းဖြစ်တယ်အတွေ့အကြုံရှိရဲ့ရှင်းနေကြီးတူလည်းဖြစ်ခဲ့တယ်ဒီပုဂ္ဂိုလ်ကဆိုတော့တချို့ကိစ္စတွေမှာလည်းပဲသူဥပဒေနဲ့အညီလုပ်ပါလို့ပြောနေတာရှိရဲ့ဆိုတော့အခုကိစ္စမှာတော့တမနာကသူရဲ့လူပိုင်မျိုးကိုသုံးပြီးပြစ်ဒဏ်ကလူငင်းခွင့်ပေးနိုင်တဲ့အလားအလာဒါတော့နည်းနည်းနိုင်ငံရေးနဲ့ချင်းချင်းမီသုံးသပ်ကြည့်မယ်ဆိုရင်တပ်မတော်ရဲ့သဘောထားကတစ်ဖက်အဲဒီလိုလွန်ဆန်ပြီးတော့သူပေးနိုင်လိမ့်မယ်လို့များသုံးသပ်မိပါလားခင်ဗျာ
အဲတပ်မတော်ကလည်းဒီလိုဗျအဲ့လိုအတင်းအဓမ္မကြီးတော့မဟုတ်ဘူးသူကလည်းပေးဆက်ထားရတယ်ရှိတော့သူ့တိုင်းမှုသူ့ရဲ့အဲစစ်ဘူတွေတိုင်းရင်းမှုတွေကိုပေးဆက်ထားရတယ်ဒါနဲ့ပတ်သက်လို့သူကတော့သူကတော့နည်းနည်းတော့ခံစားချက်တော့ရှိတာပေါ့ဗျာသောတော်လည်းပဲသမရာကြီးဟာဟိုအရင်သမရာဥသိမ့်စိန်လက်ထက်တုန်းကဆိုလို့ရှိရင်တရုတ်တခုသမားတွေကိုဗျာတက်တက်တကြွချထားတာကိုရှိရနဲ့လွတ်ပြစ်တာပဲနော်လွတ်ခွင့်လွတ်ခွင့်ရှိပါတယ်အဲ့တော့လည်းတက်ကဘာမှမပြောခဲ့ပါဘူးနော်အဲ့တော့အခုလည်းပဲသမရာကြီးတွင်နဲ့ဒီကိစ္စကိုချင့်ငြိမ်ပြီးတော့ဟာဒါတော့ရောင်းတိုင်းဝန်ကြီးချုပ်က11ကိုဆွဲလာမှားတယ်လို့သူကလည်းစဆွဲတယ်ကမှားနေတော့သမရာကြီးကပြန်တက်မှတ်တဲ့အနေနဲ့ဒါလူချင်းချက်နာကွင်ပြင်းမယ်ဆိုရင်လည်းဒီသမရာကတက်တည်ရှိပြီးတော့ပြည်သူကလည်းယုံကြည်အားကိုးတဲ့သမရာလည်းဖြစ်တယ်။မှန်မှန်ကန်ကန်လည်းလုပ်တာကိုနိုင်ငံတကာလည်းသိနေတယ်ပြည်တွင်းကိုလည်းပဲအချက်ပြထားတဲ့ဟာတွေအများကြီးရှိနေပါပြီ။ဒါကြောင့်ဒီကိစ္စမှာသမရာကမလုံလည်စရာတော့မရှိပါဘူးလို့ကျွန်တော်ယူဆပါတယ
်။ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာတစ်ခုကတော့ဒီမြန်မာနိုင်ငံရဲ့တရားစီရင်စနစ်လွတ်လပ်မှု Freedom of Judiciary ဟာဂျေးကောက်ခံရတဲ့အရသာအစိုးရတက်လာပြီးတဲ့နောက်ပိုင်းမှာဘလောက်ထိတူတက်တောင်းမမှုရှိလာပါလဲအရင်နဲ့နှိုင်းရှင်ညောနဲ့ပြောပြပါရအချင်းချင
်းအဲရှိရတမလာကြီးဦးညက်မလာကင်းအထီးကတော့ဒုံရင်ဒုံရင်ပဲဘာမှမတူဘူးတချို့ဟာကြောင့်ပိုးအောင်ဆိုးသေးတယ်နှစ်သုံးနေရအတိုင်းပဲဆိုတော့တမလာကြီးဦးညက်လာပြီးရဲ့နောက်ရှုပ်ရှားမှုတွေတွက်လက်မြန်ဆန်းလာတာတွေကိုတွေ့ရတယ်သို့တော့တစ်ထောင်ချီအခြေခံဥပဒေတရားသူကြီးချုပ်ကအသက်80မပြည့်မချင်းသူ့ကိုဘလုံးမလုံမရဘူးအဲ့တော့ရွှတ်တော်မှာလည်း NLD အမှတ်ကပုံပုံနှစ်ပုံလုံလောက်တဲ့မဲမရဘူး။တရားသူရုပ်ကအစားထိုးဖို့ဆိုရတယ်။အမှားတော့ဒီလောက်တရားစီရင်ရေးတွေမအောင်မြင်တာဘူး။ဥသိမ်းစိန်လက်ထက်ကဆိုင်အခုထိတော့ဆိုလို့ချင်းဆယ်နှစ်ပြီးသားဖြစ်တယ်မအောင်မြင်တာဘူး။အစားထိုးရမှာပေါ့ဗျာ။ဖယ်ရှားတယ်ဆိုတဲ့စကားလုံးနဲ့အစားထိုးပြီးတော့ဒီနေ့ဖြစ်ဖြစ်တဲ့တရားသူရုပ်နဲ့အစားထိုးရမှာလောက်ဆောင်မြင်တာပေါ့နော်။ဒါလို့ဒီတရားသူရုပ်ကလည်းဘယ်တော့မှထွက်မှာမဟုတ်ဘူး။ဟာသူတို့ကသူင်းနဲ့ဒီရတဲ့ယာတူးနဲ့ဆိုလို့ချင်းသူတို့ကဒါကျွန်တော်တို့နိုင်ငံမှာဘယ်တော့မှခရိုထုံးတာမရှိဘူးတကယ်တော့တရားစီရင်ရမအောင်မြင်ပါဘူးရှင်တိုင်းတိုင်းပဲလက်စားမြေရက်တွေလိုရဖြစ်နေကြတယ်အမှအရှိနေတော့ပြင်ပြောရမှုဆိုပြီးတရားရုံးစာနာဗျာပြင်ဆင်မှုတွေလုပ်ပြရစီဆိုအဲ့ဒါတရားရုံးနှောက်ရက်တယ်ဆိုပြီးတော့220နဲ့ထောင်ချပြီးတယ်ရှိနေကြောက်ဘူးဗျာခင်ဗျားစမ်းကြည့်ဟိုဖတ်တဲ့ပေါက်တာလည်းမဟုတ်ဘူးကော်ဆဲတာလည်းမဟုတ်စာလေးတင်တဲ့နေရာမှာ လက်မခံဘူးလက်ခံတယ်ပြောပြီးတော့စောင့်ချကြည့်တယ်အဲ့လိုမျိုးတွေပေါ့ဗျအဲ့တော့တရားစီရင်ကတိုးတက်လာတယ်လို့တော့ကျွန်တော်တို့ကလုံးဝပြောလို့မရဘူးသို့တော်လည်းပဲသမရာကြီးတက်လာတဲ့အခါကျတော့အော်သမရာကြီးကများဟလာဒီတရားစီရင်ကောင်းမွန်သူဘလတ်လုံးများဝိုင်းပြီးတော့လုံနိုင်ဦးမလဲလို့တော့မျှော်လင့်တာပေါ့သို့တော်လည်း2000ချင်းအချိန်ကဥပဒေရဲ့ပေါင်ကအញ្ញချင်းလုံးနဲ့တရားသူကြီးတွေကိုသုံးပုံနှစ်ပုံမရဘဲနဲ့ထေချလို့မရဘူးအစားထုတ်လို့မရဘူးနောက်တစ်ခုကဘာလဲဆိုလို့ရှိရင်အသက်80မပြည့်ဘူးကဘာမှသူကငယ်ငယ်လေးရှိနေတယ်ဘယ်လို့မှအသက်80လည်းမပြည့်ဘူးအဲ့တော့နောက်2020ပြီးနောက်တစ်ဆင့်လည်းပဲ तू ကရှိနေဦးမှာပဲဆိုတော့ကျွန်တော်ကတော့တရားစီရင်နဲ့ပတ်သက်လို့အတော်စိတ်ကြက်တယ်ဗျာအဲ့ဒါကတော့ကျွန်တော်ပြောချင်တာပါလေ